အခုကျမတို့အတန်လှန့်ချိန်မတိုင်ခင်လေးမှာပဲဘာမာအက် 2019ဖြစ်တဲ့မြန်မာနိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေမှာတာဝန်ရှိသူတွေဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူတန်ခတ်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်မှထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါပြီ။ဒါ့အပြင်မြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းအစိုးကိုတည်ကြားဥပဒေအဖြစ်ပြဋ္ဌာန်းမဲ့အစိုးကိုလည်းကန့်ကွက်မဲ့သူမရှိအမေရိကန်အောက်လွှတ်တော်မှအမေရိကန်စန်တော်ဂျိန်အင်္ဂါညနေမှာအတည်ပြုလိုက်တာဖြစ်ပါတယ်။မတ်အင်ချင်းနိုင်ငံအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင်
။တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်လူခွေရေချိုးဖောက်မှုမှာတာဝန်ရှိသူတွေသူတို့တွေကိုစုံစမ်းအရေးယူဖို့ပြက်ကွက်သူတွေကိုပါပိတ်ဆို့အရေးယူမဲ့ Burma Act 2019ဥပဒေကြမ်းကို American အောက်လွှတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ263မဲ၊ကန့်ကွက်မဲ15မဲ၊ကြားနေ156မဲနဲ့အတည်ပြုလိုက်ပါတယ်။မနေ့ကအောက်လွှတ်တော်မှာ Burma Act ဥပဒေကြမ်းအစိုးကိုတင်သွင်းခဲ့တဲ့မီရှိဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ် Eddie Levin ကတည်ကြားဥပဒေအဖြစ်ပြဋ္ဌာန်းမဲ့ Burma Act 2019ဥပဒေပြင်ဆင်ချက်မှာပါဝင်တဲ့အဓိကအချက်တွေကိုအခုလိုပြောသွားပါမယ
်။ This bill would impose financial, trade and visa sanctions on those responsible for these crimes, including the commander in chief, and those who have failed to investigate and prosecute.
ဒီဥပဒေကြမ်းမှာကာကွယ်ဥစည်းချုပ်အပါအဝင်ပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေအရေးယူစုံစမ်းစစ်ဆေးဖို့ပြက်ကွက်သူတွေအပေါ်ဗန္ဒာရေး၊ကုန်သွယ်ရေး၊ပြည်ဝင်ခွင့်ဗီဇာစတဲ့ပိတ်ဆို့ရေးယူမှာဖြစ်ပါတယ
်။ Burma Act 2019ဥပဒေမူကြမ်းကိုဥဆောင်ရေးဆွဲခဲ့သူဖြစ်တဲ့အောက်လွှတ်တော်အမတ် Chabot ကလည်
း We must pass the Burma Act today which would provide
ဒီလိုရစတဲ့ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူအပြစ်ပေးနိုင်ဖို့လိုအပ်နေတဲ့နည်းလမ်းကိုအထောက်အကူပေးမဲ့ Burma Act ကိုဒီကနေ့အောက်လွှတ်တော်မှာကျွန်တော်တို့မဖြစ်မနေအတည်ပြုရမှာဖြစ်ပါတယ်
။ပြင်ဆင်ထားတဲ့ Burma Act 2019ဥပဒေမူကြမ်းကိုပါတီနှစ်ရက်လုံးကထောက်ခံထားပြီးဖြစ်ကြောင်း Texas ပြည်နယ် Republican အောက်လွှတ်တော်အမတ် McCall ကအခုလိုပြောသွားပါတယ်
။ The scale and scope of this crisis unites this whole house.
ပြန်ပြန်ပြင်းထန်လာတဲ့ဘုံညာအချက်တဲဟာအောက်လွှတ်တော်ပါတီနှစ်ရက်လုံးကိုတညီတညွတ်တဲ့ဖြစ်စေခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအောက်လွှတ်တော်အမတ် Chabot တင်သွင်းခဲ့တဲ့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ကြောင်းကြေညာချက် 1091 ကိုအောက်လွှတ်တော်တစ်ခုလုံးကတခဲနဲ့ထောက်ခံခဲ့ကြပါတယ်။အခုဥက္ကဋ္ဌအန်ဂယ်ရဲ့ Burma Act ကလည်းပြီးခဲ့တဲ့ American အစိုးရလက်ထက်ကမလုပ်ခဲ့တဲ့မြန်မာစစ်တပ်ကိုအရေးယူတန်ခတ်ဖို့ဖြစ်ပါတယ်။ဒီလိုအရေးယူမဲ့အစဉ်ဟာအချိန်တောင်နှောင်းနေပါပြီ။ဒါကြောင့်အခုပါတီနှစ်ရက်လုံးကသဘောတူထားတဲ့ဒီဥပဒေမူကြမ်းကိုထောက်ခံကြဖို့လှုပ်ပေါ်ခိုင်ပတ်တွေကိုကျွန်တော်တိုက်တွန်းချင်ပါတယ်
။ Burma Act 2019ဥပဒေမူကြမ်းကိုဥဆောင်တင်သွင်းခဲ့သူတွေကတော့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Elliot Engel နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ Pacific ရေးရာဌာနကွဲဥက္ကဋ္ဌRepublican အမတ် Steve Chabot တို့ကဥဆောင်ရေးဆွဲခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ American စစ်တပ်ကြားစစ်ရေးအရပူးပေါင်းဆောင်ရွက်မှုတွေကိုကန့်သက်တားမြစ်ချက်အပါအဝင်မြန်မာနဲ့ American နိုင်ငံကြားလုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်မှုတွေမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုတန်းခတ်အရေးယူဖို့စတဲ့အချက်တွေအပါအဝင်ပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ220သန်းပါဝင်တဲ့ဘတ်ဂျက်ရထားချက်တွေကိုအဲ့ဒီဥပဒေကြမ်းမှာထည့်သွင်းရေးဆွဲခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်မှာမြန်မာအရေးဥပဒေမူကြမ်းတွေကိုမဲခွဲဆုံးဖြတ်တဲ့အထက်မှာ Burma Political Prisoner Assistant L လို့အမည်ပေးထားတဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းကိုလည်းကန့်ကွက်မဲ့သူမရှိအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအဓိကရေးဆွဲခဲ့တာနဲ့ပတ်သက်လို့ Michigan ပြည်နယ် Democrat အောက်လွှတ်တော်အမတ် Andy Levin ကအခုလိုပြောသွားပါတယ
် Journalists, activists and anyone who is willing to use their voice to
ဒီသမားတွေလှူရှာတကြသူတွေအမားကိုထုတ်ဖော်ဝေဖန်ပြောဆိုရဲသူတွေကိုမဖြစ်မနေအကာအကွယ်ပေးရမှာဖြစ်ပါတယ်ဒါကြောင့်လဲအောက်လွှတ်တော်မှာဝက်ကနာနဲ့အတူကျွန်တော်တို့အောက်လွှတ်တော်မှာမ မြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးအစိုးရကိုဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။ဒီဥပဒေကြမ်းမှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချအခံရသူတွေလွတ်မြောက်ရေးတောင်းဆိုထားတယ်လို့အမေရိကန်နိုင်ငံသားဌာနအနေနဲ့ကူညီဆောင်ရွက်ဖို့စတဲ့အချက်တွေပြဋ္ဌာန်းထားပါတယ်။
ဒီဥပဒေမူကြမ်းနှစ်ခုစလုံးဟာဇူလိုင်လတုန်းကအောက်လွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့တဲ့ NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေမူကြမ်းမှပြင်ဆင်ချက်အနေနဲ့ပါဝင်ခဲ့ပြီးသားဖြစ်ပါတယ်။အင်ကာနေကအောက်လွှတ်တော်မှဒီဥပဒေမူကြမ်းတွေကိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့ရတဲ့အကြောင်းရင်းကတော့တီးတန့်ဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့အောက်လွှတ်တော်ကကြိုးစားတဲ့အနေနဲ့အခုလိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်။